ပြည်သူလူထုရွေးချယ်တင်မြှောက်ထားတဲ့ဒေါအောင်ဆန်းစုကြည်အစိုးရကသူ့ကိုခန့်အပ်ထားတာဖြစ်တဲ့အတွက်ဒေါအောင်ဆန်းစုကြည်ရဲ့ညွှန်ကြားချက်အတိုင်းပဲအလုတ်ဆက်လုပ်သွားမှာဖြစ်သလိုဖမ်းဆီးခံရတဲ့ဒေါအောင်ဆန်းစုကြည်နဲ့သမရဥဝင်းမြင့်တို့ကိုပြန်လည်လွှတ်ပေးဖို့ဗြိတိန်နိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်စွာမင်းကတင်းလာနေကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ဒီကြေညာချက်နဲ့တန်ယုံနဲ့ညှိနှိုင်းဆောင်ရွက်နေတဲ့မြန်မာပြည်တကြွလှုပ်ရှားသူအထူးကုဆရာဝန်ဒေါက်တာတက်ကိုကိုကိုမန်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ
်။လန်ဒန်ကဒီမြန်မာတန်မတ်ကြီးဦးကျော်စွာမင်းကနေပြီးတော့ NLD အစိုးရသားပေါ့နော်သူ့ရဲ့အစိုးရဖြစ်ကြောင်းဆိုရဲထုတ်ပြန်ကြေညာချက်နဲ့ပတ်သက်ပြီးတော့ NLD ကိုသူကတစ္ဆာခံမယ်ဆိုတဲ့သဘောလားဘလို့နားလဲတာလဲရှင်
။ဘလို့နားလဲထားလဲဆိုတော့ဦးကျော်စွာမင်းကပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့ဒေါအောင်ဆန်းစုကြည်အစိုးရသူ့ကိုခန့်ထားတာပါတဲ့သူကဒေါအောင်ဆန်းစုကြည်အစိုးရကိုပဲမှာလက်အောက်မှာပဲသူအလုံးလုံးပါတယ်ဆိုတော့ကြီးညာချက်ကိုဒီနေ့ထုတ်ပါတယ်ပြီးတော့ဒေါအောင်ဆန်းစုကြည်နဲ့သမရာကြီးဦးဝင်းမြင့်ကိုလည်းအမြန်လွတ်ပေးဖို့သူသတင်းထုတ်တဲ့ထဲမှာပါပါတယ်ပြီးတော့သူဒီဒီကပေါ့နော်foreign secretary လို့လည်းခေါ်ရယ် secretary of state လို့လည်းခေါ်ရယ် Dominic Raab နဲ့လည်းသူဒီနေ့တွေ့ပါတယ်တဲ့ပြီးတော့နောက်ပေါ့နော်အာရှရေးရာဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးNigel Adams နဲ့လည်းသူတောက်ကြနေရတွေ့ပါတယ်တဲ့နှစ်ယောက်စလုံးကသူ့ support လုပ်ပါတယ်တဲ့အဲ့ဒါနဲ့သဘောတူညီချက်ရပါတယ်တဲ့အဲ့လိုမျိုးရေးထားပါတယ်ခင်ဗျအ
ဲ့တော့ဒီတန်မတ်ကြီးကိုယ်တိုင်ပေါ့နော်သူတို့ဒီလန်ဒန်ကမြန်မာတန်ယုံ website မှာဟိုတင်လိုက်တဲ့ညင်ညာချက်နဲ့ပတ်သက်လို့ဒါ CDM အမိတ်မနာခံရေးအကြမ်းမဖက်လှုပ်ရှားမှုပေါ့နော်ဆရာနာသိန်းစန့်ကျင်တဲ့လှုပ်ရှားမှုတွေမှာပါဝင်လာတယ်လို့ရောပြောလို့ရလားရှင်
အဲ့ဒါကတော့ indirectly တော့ပြောလို့ရပါတယ်ဒါပေမဲ့တာမတ်ကြီးကိုယ်တိုင်အဲ့ဒီကိစ္စကိုဘာမှ announce မလုပ်ပါဘူးခင်ဗျမနေ့ကကြာရင်တော့ဟိုဟာလုပ်ပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်သူတရင်ထုတ်ပြန်ချက်တွေပါတယ်လုပ်ပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်အဲ့ကြာရင်တော့အသေးစိတ်ဟိုသိရမှာပေါ့နော်ဟုတ်ကဲ့
အဲ့တော့ဟိုမြန်မာတန်ယုံနေနေတကယ်လို့အခုလက်ရှိမြန်မာနိုင်ငံထဲမှာကြာတော့စစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကလည်းရှိနေတယ်တစ်ဖက်မှာလည်း NLD အစိုးရကပဲသူတို့ဆွေးနွေးပြခံယူထားတဲ့ခါကြာတော့ဟိုတန်ယုံလုပ်ငန်းစဉ်တွေကြာတော့ဘယ်လိုဆက်လုပ်နိုင်မယ်လို့ဟိုမျှော်လင့်ထားလဲရှင်
အော်ကျွန်တော်အားတော့အတိအကျမသိရပါဘူးခင်ဗျာဒါပေမဲ့ကျွန်တော်အနေနဲ့ယူဆကြည့်တာပေါ့အခုမှလောက်တော့မဖြစ်တော့ဘူးဘာလို့လဲဆိုတော့သူဒီ British နိုင်ငံခြားရေးဝန်ကြီးနဲ့ရောလက်ထောက်နိုင်ငံခြားရေးဝန်ကြီးအာရှရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးနဲ့ရောသူတေချာတွေ့ထားတယ်ဆိုတော့ဒါတွေအကုန်လုံးကသူတို့တွေအကုန်လုံးကြိုတင်ပြီးတော့ဟိုစီမံမှုတွေရှိလိမ့်မယ်လို့ယူဆပါတယ်ခင်ဗျာဒါပေမဲ့ပေါ့နော်တခုရှိတာကတော့သူအဲ့ထက်မှရေးထားတာတန်ရုံမပိတ်ဘူးလို့သူရေးထားပါတယ်ဆိုတော့သူကဒီဟိုပေါ့နော်တန်တမန်ရေးရာရသူ့ဘက်ကတက်နေတယ်လို့စူးစမ်းပြီးတော့မေစုနဲ့သမ ራይ ဦးဝင်းမြင့်လူမြောက်ဖို့အရေးကိုလုပ်ပါမယ်လို့သူရေးထားပါတယ်ခင်ဗျာ
ဆိုတော့သူဒီလိုမျိုးကြီးညာချက်ထုတ်ဖို့လဲဒီတိန်အစိုးရနဲ့သူညှိနှိုင်းဆောင်ရွက်တာမျိုးတွေပေါ့နော်ဆွေးနွေးတာကြီးလည်းရှိတယ်လို့သိရတဲ့ခါကျတော့ဒီလိုတန်မတ်ကြီးရဲ့အခုလိုကြီးညာချက်နဲ့ပတ်သက်ပြီးတော့ဟိုဒီတိန်အစိုးရဘက်ကဘယ်လိုတုံ့ပြန်မယ်လို့မြင်လဲရှင်
အခုကဟိုသူတရားဝင်ရေးထားတယ်လေတောက်ကြနေရတခါတွေ့ရဒီနေ့တခါတွေ့တယ်သူရေးထားတယ်ပေါ့နော်အဲ့ဒါအောင်ကြည့်ခြင်းအပြင်သူတို့ကသဘောတူညီမှုတစ်ခုခုတော့ရထားတာလို့ကျွန်တော်ယူဆပါတယ်ခင်ဗျဟိုကျွန်တော်အတိအကျတော့မသိဘူးပေါ့မနေ့ဖြန်ကြရင်ဘာကြည့်ညာမလဲဆိုတော့ကျွန်တော်တို့စောင့်ကြည့်ရပါလိမ့်မယ်ပြီးတော့အင်္ဂလိပ်အစိုးရကလည်း British အစိုးရကလည်းဘာကြည့်ညာမလဲဆိုတော့ကျွန်တော်စောင့်ကြည့်ပါမယ်ပေါ့နော်အဲ့တော့နေ့ဖြန်ကြရင်မြန်မာတန်ယုံကကြည်ညာချက်လည်းထုတ်နိုင်ပါတယ် UK အစိုးရကလည်းကြည်ညာချက်ထုတ်နိုင်ပါတယ်ကျွန်တော်တို့ကြည့်မယ်အခုဟိုမှာတော့ Dominic Raab ကတော့ဟိုမှာသူ့ရဲ့ Twitter မှာ tweet လုပ်လိုက်ပြီးသူအဲ့ဒါတွေကိုသူအရာကိုတာမတ်ကြီးကိုချီးကျူးကြောင်းတာမတ်ကြီးရဲ့ courage ကိုသူကဟိုပါပေါ့နော်ကုန်ယူကြောင်းသူရေးထားတယ
်အဲ့တော့ဟိုတာမတ်ကြီးရဲ့အခုလိုညင်ညာချက်အပေါ်မှာအင်္ဂလန်မှာရှိတဲ့မြန်မာအတိုင်းဝိုင်းပေါ့နော်ကိုဒေါက်တာတက်ကိုကိုတို့ရဲ့တုံ့ပြန်ချက်ကဘယ်လိုရှိပါလဲရှင
်ဟောကျွန်တော်တို့ကတော့အရာဝန်သားတာပေါ့နော်ကျွန်တော်တို့တာမတ် assessment မှာကျွန်တော်တို့ဘယ်သူနဲ့မှမခင်ခဲ့ကြဘူးပေါ့နော်အခုမှတာမတ်ကြီးဦးကျော်စွာမင်းကကျွန်တော်တို့မြန်မာ community နဲ့အမေစုလက်ထက်မှာအရန်ကိုကျွန်တော်တို့ကယူဆိုင်တယ်ပေါ့နော်ဒါပေမဲ့နည်းနည်းစိတ်ဝင်ကွဲစရာလေးလည်းပထမပိုင်းမှာတော့ဖြစ်တယ်ပေါ့ဘာလို့လဲဆိုတော့ဒီအနာသိမ်းပြီးတဲ့အခါကျွန်တော်တို့ပြည်သူလူထုကတော့ဟိုသူ့ဆရာမျှော်လင့်တာချက်ချင်းကျွန်တော်တို့ဘက်ကရတယ်လို့သူချက်ချင်းပြောတာကိုကျွန်တော်ကမျှော်လင့်ခဲ့ကြတယ်ပေါ့ဒါပေမဲ့အဲ့မှာနင်းတချို့တွေလည်းဒေါသထွက်တာတွေ upset ဖြစ်ကြတယ်မယုံမကြည်ကြတယ်ဖြစ်တယ်ပေါ့ဒါပေမဲ့လည်းဘာပဲပြောပြောကျွန်တော်တို့ကအခုတိုက်ပွဲဝင်နေတဲ့အခါမှာကိုယ့်ဘက်ကလူများသိတဲ့လောက်များပြီးတော့အရေးပါတဲ့ပုံကူတွေပါလာဖို့အရေးကကျွန်တော်တို့အတွက်အဓိကအရေးကြီးပါတယ်အဲ့တော့ပြီးခဲ့တဲ့ဟာတွေဖြစ်တယ်ဖြစ်ခဲ့တဲ့ဟာတွေကိုမေးလိုက်ပါပေါ့နော်ရွေးကောက်ပွဲမတိုင်ခင် assessment ဒီဒေါအောင်ဆန်းစုကြည်အစိုးရလက်ထက် assessment မှာ UK ရောက်မြန်မာပြည်သူလူထုနဲ့မြန်မာတိုင်းရောတတော်ကိုအစည်းကပ်ခဲ့ပါတယ်ဆိုအဲ့တော့အဲ့ဒီသမိုင်းကောင်းလေးတွေကိုပဲပြန်ပြီးတော့အတိတ်ကိုပဲပြန်သွားပြီးတော့ဂျားရရပေါ့နော်နားလည်မှုလွယ်ကြတဲ့အတိတ်ကိုမေးလိုက်ပြီးတော့ရှေ့လျှောက်ပြီးတော့အတူတူလက်တွဲပြီးဆောင်ရွက်ကြဖို့ပဲကျွန်တော်ကတော့အားလုံးကိုအကြံပြုပါတယ်